ဤကျင့်နိုင်ငံမှာယာဒူးကဖြိုချခံလဲရတဲ့တမရမိုဟာမက်မော်စီကိုထောက်ခံသူတွေနဲ့စစ်တပ်အကြားတနင်္လာနေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်လူ42ဦးသေဆုံးခဲ့တဲ့အတွက်ဘယ်သူမှတာဝန်ရှိစေဆိုတဲ့အပေါ်စစ်တပ်နဲ့မော်စီကိုထောက်ခံသူတွေအကြားအပြန်အလှန်စကားစစ်ထုတ်နေကြပါတယ်တနင်္လာနေ့အစောပိုင်းတုန်းကမော်စီကိုထောက်ခံသူတွေစုဝေးဆန္ဒပြခဲ့ကြတဲ့အိမ်ဆောင်တပ်ဖွဲ့ဌာနချုပ်အပြင်မှာမျက်ရည်ရုံဘုံမိဂိုငွေတွေနဲ့ပြစ်နေပြီးအဲ့ဒီနေရာမှာတနတ်နဲ့ပြစ်ခတ်တန်နေလဲကြားရတယ်လို့မြင့်မြင့်သက်သေတွေကပြောပါတယ်အီဂျစ်အိမ်ဆောင်တပ်ရုံးချုပ်အပြင်မှာဆန္ဒပြနေကြသူတွေကိုစစ်တပ်ဘက်ကအရင်ပြစ်ခတ်ခဲ့တာလို့မော်စီရဲ့မွတ်စလင်ညီကိုရောမြောက်အဖွဲ့ကတနင်္လာနေ့မှာဆွဆွဲပြောဆိုပါတယ်အကြမ်းဖက်သမားတွေကသူတို့ဌာနချုပ်ကိုဝင်စီးဖို့ကြံစီရာဖြစ်တယ်လို့စစ်ဖက်အရာရှိတွေကလည်းပြန်လဲဆွဆွဲပြောဆိုပါတယ်နှစ်ဖက်စလုံးကအခြေအနေတွေကိုထင်းထင်းသင်းသင်းလှုပ်ဆောင်ကြဖို့နဲ့ဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အင်းဆောင်အစိုးရသမရကတောင်းဆိုလိုက်ပါတယ်ဒါပေမဲ့အခုလိုအကြမ်းဖက်မှုတွေဖြစ်သွားတဲ့ကိစ္စကကြပြအစိုးရဖွဲ့စည်းဖို့ဆောင်ရွက်နေတာတွေကိုနှောင့်နှေးသွားစေနိုင်ပါတယ်တနင်္လာနေ့မှာဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အစိုးရအသစ်နဲ့လက်ရှိပြုလုပ်နေတဲ့တွစ်ဆုံဆွေးနွေးပွဲကနေနှုတ်ထွက်တဲ့အကြောင်းအစိုးရအဖွဲ့အစည်းတစ်ခုဖြစ်တဲ့ Salafi Nur Party ကပြောပါတယ်သူတို့အစိုးရလူတွေကိုအစုလိုက်အပြုံလိုက်တတ်ဖြတ်ခဲ့တာလို့ဆိုပါတယ်